အီရန်နိုင်ငံအတွင်းကအစ္စလာမ်အစွန်းရောက် ISIS အဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကလူမျိုးတွေကိုလက်နက်ထောက်ပံ့ပေးလိုတဲ့ EU အဖွဲ့ဝင်တနိုင်ငံချင်းရဲ့ဆုံးဖြတ်ချက်ကိုထောက်ခံအားပေးသွားမယ်လို့ EU ဥရောပသမဂ္ဂကပြောကြားလိုက်ပါတယ်။ဒီတော့တွင်အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာ ISIS အဖွဲ့ဝင်ဖို့လူတွေကိုလိုက်လံစီးအောင်တာဗန်ဒန်ဝေစုဆောင်းပေးတာတွေလှုပ်ဆောင်နေသူ6ဦးအပေါ်ကုလသမဂ္ဂကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ EU နိုင်ငံသားရေးဝန်ကြီးတွေကဘရပ်ဆဲမြို့မှာတောက်ချနေကအဲ့ဒီလိုသဘောတူဆုံးဖြတ်ပေးလိုက်တဲ့အတွက်အီရန်နိုင်ငံပြည်ပခါမှာလက်ရှိတဲ့ပုံမူပါဝင်ပတ်သက်တော်မဲ့ဘက်ကိုဥတီသွားတာလည်းဖြစ်ပါတယ်။အီရန်နိုင်ငံအနောက်မြောက်ပိုင်းဒေသအတော်များများကိုသိမ်းပိုက်ထားတဲ့ ISIS အစ္စလာမ်အစွန်းရောက်အဖွဲ့ဟာဒေသတွင်းအတွက်တမကပဲဥရောပတိုက်နဲ့လူအဖွဲ့စည်းတစ်ခုလုံးကိုပါချင်းချောက်နေတဲ့အန္တရာယ်ဖြစ်တယ်လို့ဗြိတိသျှနိုင်ငံသားရေးဝန်ကြီး Phil Hammond ကပြောပါတယ်။ပြည်ထောင်နိုင်ငံကကတ်လူမျိုးတွေကိုလက်နက်တွေထောက်ပံ့ပေးနေပြီဖြစ်ပါတယ်။ပြည်ထောင်နဲ့ Netherlands တို့ကလည်းလက်နက်ထောက်ပံ့ပေးဖို့အတွက်စဉ်းစားနေတယ်လို့ဆိုပါတယ်။ဂျာမနီအနေနဲ့လည်းဥပဒေပေါင်းအတွင်းကရောနိုင်ငံရေးအရာကိုလှုပ်လို့ရသလောက်အစွမ်းကုန်လှုပ်ဆောင်ပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီး Frank Walter Steinmeier ကပြောပါတယ်။ဒီတော့တွင် ISIS Islam အစွမ်းရောက်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူနဲ့တခြား၅ဦးတို့ကိုကုလသမဂ္ဂလူညွန့်ရေးကောင်စီကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ကြောင်းတောက်ကြနေကတင်းကြီးတင်းကျပ်ထဲဆုံးဖြတ်လိုက်ကြပါတယ်။